ရုရှားရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်ရကရရှိလာတဲ့ဝင်ငွေခန့်မှန်းယူရို3ဘီလီယံကိုယူကရိန်းအတွက်လက်နက်ကူညီပေးရမှာသုံးဖို့အဆိုပြုမယ်လို့ယူရိုပါကွန်ရှင်နိုင်ငံကြီးမူဝါဒအကြီးအကဲကအင်္ဂါနေ့ကပြောလိုက်ပါတယ်။ယူကရိန်းထောက်ခံပံ့ပိုးရေးအတွက်ယူရိုပါသမ္မတခေါင်းဆောင်28ယောက်ရဲ့ထိပ်သီးအစည်းအဝေးအချုပ်ဘုတ်တူးနဲ့မှတင်ပြမှာပါ။ယူကရိန်းအတွက်လက်နက်ရမငွေတဲဆိုအဲ့ဒီငွေတွေရဲ့90ခန့်လုံးသွားဖို့အဆိုပြုချက်မှာတင်ပြထားတဲ့အကြောင်းနိုင်ငံကြီးမူဝါဒအကြီးအကဲဂျိုးဆက်ဘိုရက်ကပြောကြားပါတယ်။ဆရာငိုင်းလုံးကတော့ဥရောပသမ္မတရဲ့ဘတ်ဂျက်ကိုတော့မှဖြစ်ပြီးအရင်ကွေးကိုယူကရိန်းရဲ့ကိုပိုင်ကာကွယ်ရေးလုပ်ငန်းစွန့်ရည်တိုးများလာအောင်လုပ်ရမှာအသုံးပြုမယ်လို့ဆိုပါတယ်။ယူကရိန်းကိုပေးမဲ့အမေရိကန်ရဲ့ဘီလီယံ60အစုပြုချက်ကအမေရိကန်အောက်လွှတ်တော်မှမဆုံးဖြတ်နိုင်ဖြစ်နေတဲ့အချိန်မှာယူကရိန်းကိုကူညီပေးဖို့ရှာကြရင်ကအခုအစုပြုချက်ဖြစ်လာခဲ့တာပါ။ယူကရိန်းကိုကျူးကျော်ပြီးနောက်ရုရှားဘူဘန်ပိုက်ဆိုင်တဲ့ယူရိုဘီလီယံ200ကျော်ကိုဥရောပသမ္မတကချုပ်ထိန်ထားလိုက်ပါတယ်။ဒီမွေရ90ရာခိုင်နှုန်းလောက်ကနိုင်ငံတကာသဘောငွေလက်ခံတဲ့အဖွဲ့ဘယ်ဂျီယံချေဆိုင်ယူရိုကလီးယားအဖွဲ့ကကိုက်တွက်နေတာပါ။